မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူ1406ဦးထပ်တိုးသလိုသေဆုံးသူ25ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း14200ကျော်ကိုစစ်ဆေးခဲ့တာမှာအခုလိုနောက်ထပ်ကူးစက်သူတွေတွေ့ရတာပါ။ဒါကြောင့်အခုချိန်ထိစစ်ဆေးခဲ့သမျှဓာတ်ခွဲနမူနာပေါင်း64800ကျော်ထဲမှာကိုဗစ် -19 ဓာတ်ခွဲအတည်ပြုလူနာစုစုပေါင်း4,982 ဦးရှိသွားပြီဖြစ်ပါတယ်။ဒီဆုံးသူပေါင်းကတော့1,182 ဦးရှိပါပြီ။ဒီကနေ့ထုတ်ပြန်ချက်အရဆေးရုံစင်ခွင့်ရရှိသူ1,263 ဦးရှိတာကြောင့်ဆေးရုံကဆင်းသွားသူစုစုပေါင်းက28,600ကျော်သွားပါပြီ။ဒီကနေ့ညဆေးရုံတွေအကြပိုးတွေ့နှုန်း 9.9% ခန့်နှုန်းပြန်ကောင်းတဲ့နှုန်း 58.4% ခန့်နှုန်းဒီဆုံးနှုန်းက 2.4% ခန့်နှုန်းရှိတယ်လို့ကျမရေးနဲ့အကစားဝန်ကြီးဌာနပြင်ထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကုသရောဂါတက်ဖြည့်ရေးဌာနခွဲညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကရေးထားပါတယ်